นี่คือที่เธอสิงตาบุคคลด้วยเมียใหม่ตัวเยอะแยะด้วยชอบมีน่าเสียเลยอู้เด็กเป็นไงเสียงจะแบบเป็นโลกอันตีฟุตุเมงละข้างหน้าวัยพอจะอันตีสุจริตในยันกายดีตนาดูว่ายาอะไรกามาดูเรื่องสุจริตสุจริตหันนำโยชิเลยยาเป็นดูเรื่องอะไรสุจริตเลยสิพิศรสารีสุจริตสิบ่าวสารโดดเด็ดจีบว่าโอ้สุบิโรสุจริตเถอะเอพิศรสารสระสวัสดิ์คือยันติบุตรเถอะยิ่งจีบหันคือโลกัดแต่เดชินที่ท่านเย่เถอะสาธยาชีโววิชาชีโวเดียชีโวมาเจ้ามาพิจารณาเรื่องสิวัตรสารด้วยสุบิโรทุกพิศรสารีสุจริตยาสุจริตนะพิจารณาดูเดินดูแทนเด็กที่สันเด็กคุ้มเลยแต่ยังว่าโลกามาเนื้อเส้นดาวจิกลิวว่าสาบิโลสิบวันยี่ปีนี้ยังติดเต็มเบจ้าโลกาดีเต็มเบจ้า professionals สิบวันยี่ลงอันนี้ก็โลกีสุจริตเนี่ยบอกว่าเด็กคุ้มเอาเงินจ่อจ้าบีสิบวันอุตส่าห์ใช้นาดูเด็กก็จะได้ผู้บริสิทธิ์และดันจากเราไปยาในปุ๊บเลยสิเกอสุดท้ายในเนี่ยสว่างอันเนี่ยดูแต่ดูเลยสาสุเลยได้ด่าเลยสิจ้าไปดูได้ด่าแบบสิสิบ่าวจะสุดท้ายเนี่ยสุดาวัดคือยันติบุตรแบบสิที่ถ้าเราเลี้ยงเส้นทางนี้ได้ด้วยสิพุทธศาสนาเนี่ยมีเยอะไปชั้นละชั้นละมีเยอะไปสุจริตสุจริตบอกว่าเด็กคือสมแต่ตอนนี้สุดสิ้นอารมณ์ชาติเกิดมาอย่างเราตีจาระกิสันดูว่าเนี่ยไม่ยากนะอารมณ์ชาติต่อจากเอราวันเยสับยาปะหายะคือมันยาชาบีต่อจากยาเลยแต่กุมเยสีเอามาเลยไปปุ๊บเลยยาอยู่ในดามอยู่ในสุจริตยังก็มีว่าทำไมเนี่ยชีวิตก็จีไรไปส่วนนี้เราเดินชนะเจ้าว่าต่อจากไอ้พวกกูเลยวันนี้เรากูหลายยังหลายดาวมาเป็นเส้นทางไปกูก็ยังหลังสมนาเช่นชาวเปรีสุเอริเดี๋ยวที่ที่ยังนั่นเราอยู่ด้วยเอริอยู่สองปีแล้วยังก็มีมาชนะสุยังก็เรื่องมันก้าวก็ว่ามาก็ฉันอะไรพวกกูดูเต็มมาเสียเงินก็มีน้องสาวเจอเราทุกปีสี่ที่ได้ไม่ทำแล้วสุดท้ายมุดคู่เย่สมดักกันทำไปบอกน้องอารมณ์ท้าเลยเอ้ยเราพี่ดูได้ด้วยที่สุดท้ายมุดเนี่ยเชิงกงเนี่ยรู้สิดูด้วยพามายาข้ามันเนี่ยรู้สิพิจิตรสารีย้ายสุดท้ายท้าเลยพิสิโอซาเด็กโตมาพิสิโอซาก็เรียนรู้ดังโอชิชิต้องใช้แบบพิสิโอซาย่าอะไรพิสิโอซาเนี่ยมาเล่าตัวเองยศวิญญาณตัวนั้นคุณมาออกราชีอัตตานันทุกข์เกิดที่ปีนี้ที่พิสิโอซาจะพูดกูฉันเอาท้าเลยดังพิสิโอซาที่ว่ามาจูมาดาบิดรอตุเคติปีเนติกุบเบเฟริชันดาอังคารมิดาเมเซตุเคติปีเนติกุยเมเซเดงาบองเดนิชันดาอังคารเลยดาบิสิโอซายาลังคารแล้วทุกข์ก็บารุสุนกุยยาชาลุสุจามีเดบิสิโอซาเดงาเนบิโรกาวุกุตุเดคุลโลกเดบองดานากุตุเลมสิคือเราที่เอริเลวยาเดียอาลุมันมันนาเวพิเศษสายยาไลน์กุชันเอาเนียเววิบาสินดุริท้าวไปยาเวมิสเวนตังเกจันท้าวไปยาดับมังกันเนตีลานิทุกเฟกันเองกุดกองเราที่เอริลุสุดาวนาเรพิเศษสายกันทีได้สินตะโกวัดเจนัสยาลองกองเลยดู ပစ္စည်းဥစ္စာကိုအကြောင်းပြုပြီးတော့ရလာတဲ့ကုသိုလ်ဒါနကုသိုလ်ပဲဖြစ်တယ်ပေးလိုက်ကမ်းလိုက်တဲ့ဆိုတာ generosity ကိုချမ်းသာတယ်လို့သူများကိုချမ်းသာစေခြင်းနဲ့ဆိုမေတ္တာမေတ္တာအရင်ခံတယ်ဒါလည်းမှန်ကန်တဲ့နည်းနဲ့ပေးကမ်းမှုဆိုလိုတယ်မမှန်ကန်တဲ့ရည်ရွယ်ချက်နဲ့ပေးတာတွေလည်းရှိတယ်နော်အဲ့တော့မှန်ကန်တဲ့နည်းလမ်းနဲ့ပေးမယ်ဆိုလို့ရှိရင်နော်နာချမ်းသာတယ်လို့သူတို့လည်းချမ်းသာကြပါစေ။ဆိုတော့အကူညီတဲ့အနေနဲ့ပေးတာမျိုးကြီးတယ်။အာတန်ဖိုးရှိတဲ့ပေးနည်းပေါ့။အဲ့တော့ပစ္စည်းဥစ္စာနဲ့ပတ်သက်လာလို့ဒီလိုစုမိဆောင်းမိလာတဲ့အခါဘဝတစ်ခုမှာဒီပစ္စည်းဥစ္စာကိုအသုံးပြုပြီးတော့ဘဝမှာထင်းထင်းရှားရှားချမ်းသာတာလာပြည့်ပြည့်စုံစုံနဲ့နေတော့ပြီးဘဝတစ်ခုဆုံးသက်သွားတဲ့အခါမိမိတို့ရှာဝေစုဆောင်ထားတဲ့ပစ္စည်းဥစ္စာတွေဟာအလုံးထားပြီးတော့သွားလိုက်ကြမာရီပါသွားတော့ဆိုပစ္စည်းဥစ္စာကိုအကြောင်းပြုပြီးရတဲ့ကုသိုလ်လေးပဲပါဒါကတန်တရာခရီးလျှောက်တဲ့အခါဒီလောက်ခေရနိုင်တယ်အများကြီးသူတို့ဒီကနေ့ဟာမြန်မာလူမျိုးတွေလည်းဖြစ်တယ်ဘုရားသာသနာတော်ကြီးနဲ့ထုံနေတော့ပါလေပြောင်းရတဲ့တရားတွေနဲ့ထင်ရှားရှိနေတယ်။စုဆောင်မှုနှစ်ခုစီဝါဥစ္စာစုဆောင်မှုနဲ့ကုသိုလ်ကောင်းမှုစုဆောင်မှုနှစ်ခုတည်းပဲ။ဘာသာကုသိုလ်လေးပြုပြီးတော့တစ်ဘဝတစ်ခုဆုံးသက်သွားပြီဆိုလို့ရှိရင်နောက်ဘဝမေမေရရဘာမှပါမလို့။အဲ့တော့အရေးကြီးတဲ့စုဆောင်မှုသာသနာတော်နဲ့ကျုံးလာတဲ့အခါမှာအရေးကြီးတဲ့စုဆောင်မှုတစ်ခုရှိသေးတယ်ဆိုတာကိုမေ့မထားသင့်ဘူးပေါ့။မေ့မထားသင့်ဘူး။အဲ့ဒါလေးကိုမိထားလိုက်မယ်ဆိုလို့ရှိရင်တော့တဏှာခရီးသွားတဲ့အခါမှာမပြည့်မစုံနဲ့ဖြစ်ဘယ်ဘက်ကမပြည့်စုံတာလဲအဋ္ဌဉာဏ်ပဲဆိုင်မပြည့်စုံလူတွေဟာကိုယ့်ရဲ့ပတ်ဝန်းကျင်အတိုင်းအတိုင်းကိုကြော်ဖြတ်နိုင်ခြင်းကမစွမ်းနိုင်ဘူးကိုယ့်ပတ်ဝန်းကျင်ထဲမှာပဲကိုယ်ချင်းလဲကြတာခုဒီနေ့ကမ္ဘာမှာတန်ပေါင်း6000ကျော်လူရေရှိတယ်အဲ့ရှိတဲ့အချိန်မှာဘုရားဝါဒရရဲ့ဘုရားဝါဒအတိုင်းဝိုင်းမှာပဝင်ခြင်းနဲ့နေကြတခြားဝါဒဝင်နေရတဲ့တခြားဝါဒဝင်အတိုင်းဝိုင်းနဲ့ဒီလိုပဲပဝင်ခြင်းမှာနေကြအဲ့လိုနေတဲ့အခါမှာအမျိုးမျိုးပြောကြတယ်ဘုရားဝါဒကမှန်တယ်ဒီဘာသာကမမှန်ဘူးနဲ့တော့မှန်တော့မှန်ဘူးဆိုတော့ဘာကိုပြောတာလဲမမနာကိုလည်းပဲအမှန်ထင်ခြင်းချင်းနဲ့ပါတာကိုလည်းပဲအမှန်ထင်ခြင်းချင်းနဲ့မန္တာကိုလည်းပဲအမှားထင်ခြင်းချင်းတကယ်အမှန်ဆိုတာကိုယ့်ကြည့်ရတဲ့အတိုင်းတကယ်ဖြစ်တာမှအမှန်လို့ပြောရွေကျဲကတခြားဖြစ်လာတာကတခြားဆိုရင်အမှန်လို့ပြောလို့ရအဲ့တော့ကိုယ့်ကိုအမှန်ကန်ဆိုတာဘယ်ဘဝမှတရားမှလုံးဆိုလို့ရှိကိုယ့်ရဲ့လက်တွေ့ကိုယ်တိုင်ရဲ့အသည့်ကိုယ်တိုင်ရဲ့အတွေ့အကြုံပေါ်မှာဆုံးဖြတ်ဖို့ဒါကအမှန်တမ်းအဲ့လိုဆုံးဖြတ်နိုင်ဖို့ဆိုတော့ကြာလူတွေမှာအသိဉာဏ်ဆိုတာစီးလို့ရတယ်အသိဉာဏ်စီးလို့ရမယ်အသိဉာဏ်မစီးဘူးပဲနဲ့အသိဉာဏ်ဆိုတာမရဘူးဉာဏ်ဉာဏ်သေးဆိုတာပင်ကိုယ်ကအခြေခံနေအပြင်ပါတော်လဲပဲလောကီပညာတော်မှာပဲသင်မတတ်တာဟုတ်ခု electronic လုပ်ငန်းနဲ့တက်ပွေးရတယ်ဆိုတာဒီ electronic ပညာသင်ထားမသင်လို့ရှင်မသိဘူးတမန်လူတယောက်ကောင်းပြီးမသိဘူးဘာလို့မသိလဲမသင်လို့မသိတာအဲ့ဒါကြောင့်မလို့ဘာသာတရားနဲ့ပတ်သက်လို့ရှင်သင်ထားတယ်သင်ထားပြီးတဲ့အခါကျတော့အမှားမှန်ဆိုတာကိုယ်ပိုင်ဉာဏ်နဲ့ပဲသိချင်သင်္ခါရသင်ကြားချက်ပေါ်မှာမူတည်ပြီးအမှန်မှန်ဆိုဒီ electronic ပညာလည်းပဲသင်ထားတာသင်ထားတဲ့ပေါ်မှာမူတည်ပြီးတော့ကိုယ်ရဲ့ electric နဲ့လောက်ကံပြီးတော့လူတွေအဆုံးဖြတ်ပြီးသွားနေကြတာအဲ့ဒါလိုပဲဓမ္မနဲ့ပတ်သက်ပြီးဘာမှသိတယ်အဲ့တော့သိဖို့ဆိုတော့ဒီအသိဉာဏ်ကိုလည်းစီးဖို့တယ်ဒါစုဆောင်မှုတစ်ခုပါဘုန်းကြီးတို့တွေမှာအများအားလိုအပ်ပြီးတယ်ဘာသာတရားနဲ့ပတ်သက်လာလို့ရှိရင်အသိဉာဏ် ရဖို့ရအတွက်စုဆောင်ကြတယ်။ဒါကြောင့်မို့တရားနာကြတယ်။စပေးများကိုဖတ်ရှုကြ။ဒီကနေ့ရသော်ဘုရားဟောထားတဲ့တရားတွေမြန်မာပြည်မှာပြည့်ပြည့်စုံစုံရှိတယ်။တကယ်ဖတ်ရှုလေ့လာမယ်ဆိုလို့ရှိရင်မြန်မာဘာသာနဲ့ဖတ်ရှုလေ့လာလို့ရတယ်။ Panditta Society ကနေပြီးတော့ပြန်ထားလို့ပိဋကတ်သုံးပုံကိုအင်္ဂလိပ်လိုပြန်ထားတာရှိတယ်။အင်္ဂလိပ်လိုလည်းဖတ်ရှုလို့ရတယ်။ Panditta လို့ရှိရင်လည်းပါဠိဘာသာနဲ့ဖတ်ရှုလို့ရတယ်။မိမိနဲ့ဆိုင်ရာဆိုင်ရာအသိဉာဏ်တွေကိုပေးသွားတယ်ပညာဘုဒ္ဓတာတွေဒီထဲမှာအများကြီးရှိတယ်။သိပ္ပံနဲ့ပတ်သက်တဲ့ပညာရည်တွေကိုလည်းသိပ္ပံဆိုင်ရာစာအုပ်တွေမှာရေးသားဖော်ပြထားကြသလိုပဲ။အခုဒီဓမ္မရေးရနဲ့ပတ်သက်လာလို့ရှိရင်ဓမ္မရေးရနဲ့ပတ်သက်တဲ့ငူရင်းကြတာတွေအများကြီးရှိတယ်။အဲတော့ဘုရားသာသနာတော်နဲ့တွေ့ကြုံလာတဲ့အခါမှာရှားဝေခြင်းနှစ်ရက်ထဲမှာဘုန်းကြီးတို့အဓိကနောက်ထပ်တစ်ခုတိုးရလိုအပ်တယ်။စီပွားရှာခြင်းကတော့ကိုယ်စားဝတ်နေရေးဘဝရည်ရည်အတွက်ဟုတ်ပြီဒီဘဝအတွက်လုံလောက်တယ်။ဘဝတဏ္ဍာခရီးကိုဖြတ်ကျော်တဲ့အခါမှာကိုယ်တဏ္ဍာမှာပါသွားဖို့စေထာဝရယူသွားဖို့ကိုယ်ပါဝင်ချိန်ကိုဖြတ်ကျော်နိုင်ဖို့ဆိုတာအတွက်ကျတော့ဓမ္မအတိဉာဏ်ကိုရှာဖို့လိုအပ်တယ်။အဲ့ဒါမပါဘဲနဲ့ဘဝခရီးကိုသွားပြီဆိုလို့ရှိရင်သူပြောတိုင်းရောသူလုံထားတဲ့ live လို့ဆိုတဲ့ဘာလို့မကြော်သွားလဲ။ပါဝင်ချိန်ကိုမကြော်သွားလဲ။ဘုရားတို့ကလည်းတော့ကြားလို့တယ်။တကယ်လဲသူ့ရဲ့ true story ပေါ့။ပြည်သစ်နိုင်ငံမှာပြည်သစ်အမျိုးသမီးလေးတယောက်စာပေဖတ်ရှုတဲ့ဝါသနာပါတယ်။ပါတဲ့အတွက်ကြောင့်ကျင်းတဲ့လူပြန်ထားတဲ့ဓမ္မပရဆိုရင်ခန္ဓာပေါင်း400ကျော်ရှိတယ်။အတွေ့အခေါ်လေးတွေကိုခန္ဓာလေးတွေကြီးပြန်ထားတာဒီကနေ့လည်းပြန်ထားတာတွေရှိပါတယ်အင်္ဂလိပ်လိုပြန်ထားတာ။အဲ့ဓမ္မပရစာအုပ်လေးကိုဖတ်လိုက်တဲ့သူကပရမတော်သိပြီမသိဖတ်ကောင်းကောင်းနဲ့အကုန်လုံးဖတ်တယ်။ခင်ဗျားရင်တဲ့သူအသိဉာဏ်ရပါလား။ရတာတဲ့အခါကျတော့သူတို့တွေလုပ်နေတာတွေကမှားကုန်ပြီအခုဒီထဲမှာဆိုထားတဲ့စာတွေကဘဝနဲ့အမြဲတမ်းဆက်ဆံလို့ရတယ်ပေါ့ကိုယ်ဘဝနဲ့ဆက်ဆက်ကြည့်လို့အမြဲတမ်းရတဲ့ဟာလက်တွေ့လက်ကြတယ်ဆိုလို့အဲ့ဒီကလေးမလေးကသူ့မိဘတွေကိုပြောတယ်လေအမေတို့အဖေတို့လောက်လာတဲ့ဟာဒီအကောင်တော်လွဲနေပြီတကယ်ကတော့ခုဓမ္မဝရတဲ့မှာရေးထားတဲ့စာပေတွေကတကယ်မှန်တယ်ပေါ့ဘဝနဲ့လည်းအမြဲတမ်းလက်တွေ့ကြမယ်ဒါပေအတရားလဲဆိုပြီးတော့လိုက်လာရှာဖွေတဲ့အခါကျတချိန်တော့အိန္ဒိယနိုင်ငံမှာပြန့်သားတဲ့ဗုဒ္ဓဟောတဲ့တရားဒီတရားတွေကအခုချိန်ပဲနိုင်ငံမှာထွန်းကားနေတယ်ဆိုပမာပြည်မှာထွန်းကားနေတယ်အဲ့ဒီမျိုးသမီးလေးကပမာပြည်ရောက်လာပြီးတော့ပမာပြည်မှာတရားဓမ္မတွေအားထုတ်ပြီးကွန်ဗတ်လုပ်သွားတယ်ငွေရင်းဘာသာကနေပြီးတော့ဗုဒ္ဓဘာသာပဲခုပြောင်းပြီးတော့တရားဓမ္မအသိဉာဏ်ပြီးရတယ်အဲ့လိုပဝန်းကျင်တစ်ခုကိုဖြတ်ကူးနိုင်ဖို့ဆိုတာတာမန်အသိဉာဏ်နဲ့ဖြတ်ကူးလို့ရတယ်။ဖြတ်မကျော်နိုင်ဘူးဒီဘောင်ကြီးကိုသူကမဖြတ်နိုင်ဘူး။သူကသူ့မိသားစုယုံကြည်တဲ့အမတန်ကြီးမားတဲ့တတိုင်းကြီးကိုဖြတ်ပြီးတော့အယူဆတဲ့တစ်ခုကိုလက်ခံနိုင်တယ်ဆိုတာအမတန်မှအသိဉာဏ်ရှိတယ်။ဒါကြောင့်ဘုန်းကြီးတို့တွေလည်းခုချိန်မှာသာသနာတော်ကြီးနဲ့ဂျုံတွေ့နေတဲ့အချိန်ဓမ္မဆိုတာဘာလဲတို့လည်းတွေ့ကျင့်သွားမယ်တို့ဘဝနဲ့ဆက်ဟပ်ပြီးတို့လုံးတဲ့နာဘာလဲဆိုတာအမှုမဲ့မှန်မဲ့မနေတဲ့ဒီဘက်ကစုဆောင်တဲ့စီးပွားရေးစုဆောင်တယ်လို့ဓမ္မအသိဉာဏ်တွေကိုလည်းစုဆောင်ဖို့လိုတယ်ဓမ္မအသိဉာဏ်တွေကိုမစုဆောင်ဘူးဆိုလို့ရှိရင်ဘဝခရီးကိုရှောင်လန်းတဲ့အခါမှာလူဟာဟိုတောင်ကြကြဖြားကြကြကံကြိုးပေးတယ်လို့ပဲဘဝခရီးကကျင်လေကြမှာမာရခါသွားမှားသွားမယ်မှန်တဲ့ကမှန်မယ်သို့တော်အမှားနဲ့အမှန်စွာအမှားအပူများလို့ရှိတယ်ပဝန်းကျင်ဆိုတာမှန်တဲ့ပဝန်းကျင်တစ်ခုရောက်လာလို့ဆိုအနော်ခဲအခုအချိန်မှာကိုယ့်ရဲ့ယဉ်တဲ့နှလုံးထဲမှာအခိုင်အမာအသိဉာဏ်တစ်ခုတည်ဆောက်လိုက်ပြီဆိုရင်ဒီအသိဟာပျောက်သွားတော့မဟုတ်ဘူးဒ ဓမ္မအတိတ်တစ်ခုကခုခေတ်စကားနဲ့ပြောရဆိုရင် online ဖြစ်သွားစပြီးတည်တဲ့အချိန်ကစပြီး online ဖြစ် online ဖြစ်သွားရဆိုတော့အချိန်ကြီးတူတာဒီအသိဉာဏ်ဟာအကြောင်းတိုင်ဆိုင်လာရင်ပေါ်လာတာဘုန်းကြီးတို့လူတွေဟာတချို့ကစဉ်းစားတယ်တချို့ကမစဉ်းစားဘူးစဉ်းစားတယ်ဆိုတာအတိတ်ဘဝကစဉ်းစားခဲ့တဲ့အချက်တွေရှိလို့စဉ်းစားမစဉ်းစားဘူးဆိုတဲ့လူတွေကသမဂ္ဂဒီလိုနေလာကြတဲ့ပုဂ္ဂိုလ်တွေအဲ့တော့ဒီဘဝမှာစဉ်းစားတဲ့အလေးထားတွေမလုပ်ဘူးဆိုလို့ရှိရင်နောက်ဘဝဘဝမှာလည်းစဉ်းစားတဲ့အလေးထားရှိမှာမဟုတ်ဘူးအေးဒါကြောင့်မို့လို့စုဆောင်မှုဆိုတဲ့အဲဒီစည်းဝါးကြီးတစ်ခုလည်းစုဆောင်နိုင်မှာမဟုတ်ပဲနဲ့ဘဝအသိဉာဏ်တစ်ခုလည်းပဲစုဆောင်မှုလိုအပ်ပါလေဆိုတာဒီနေ့ပြောချင်တာပါဘဝအသိဉာဏ်တစ်ခုကိုစုဆောင်မယ်ဆိုလို့ရှိရင်အဲ့ဒီဘဝအသိဉာဏ်စုဆောင်တာခုနပြောရတဲ့စိဘဥစ္စာတွေဆိုတာတဘဝပြီးသွားလို့ရှင်နောက်ဘဝအထိမပါကြဘူးအခုဘဝအသိတစ်ခုစုဆောင်ထားတယ်ဆိုလို့ရှိရင်ဒီဘဝအသိကဒီဘဝတွေမကောင်းဘဝတိုင်းဘဝတိုင်းမှလိုက်ပြီးပါတော့မှာဘုရားတို့တွေကကြည့်ရင်တဘဝတစ်ခါဆိုတော့ဘုရားနဲ့ဒီဘဝဆက်ဆံမှုကြီးကိုတိတ်ပြီးမမြင်ရဘူးတကယ်ကြည့်လိုက်မယ်ဆိုလို့ရှိရင်ဒီမှာဘဝခရီးတစ်ခုဟာလိုင်းကြီးတစ်ခုပေါ်မှာရောက်နေတဲ့သဘောပဲအဲဒီရောက်နေတဲ့လိုင်းထဲမှာတစ်ခါတည်းကအဖြူလိုင်းတစ်ခါတည်းကအမဲလိုင်းဖြူလိုင်းမဲလိုင်းဖြူလိုင်းမဲလိုင်းဘဝခရီးမှာကောင်းတာနဲ့ကြုံလိုက်ဆိုးတာနဲ့ကြုံလိုက်အဲဒီလိုသွားနေတယ်အဲတန်တရားနဲ့ရှိချင်မှုတွေတွေ့ကြည့်မယ်ဆိုရင်အကောင်းနဲ့အဆိုးအဆိုးဘက်ကပိုများရအဆိုးဘက်ရောက်နေတာပိုများအကောင်းဘက်ဆိုတာဒီလျှက်စည်းလက်တဲ့အတိုင်းတာလေးတစ်ခုလောက်ပဲအကောင်းတဲ့ဘက်ကိုရောက်လာကြတယ်အဲ့လိုရောက်လာတဲ့အချိန်လေးမှာလက်မလွတ်စီပဲအသိဉာဏ်တစ်ခုကိုထူထောင်လိုက်နိုင်တဲ့ပုဂ္ဂိုလ်တစ်ယောက်ဟာအလင်းလိုက်ဘက်ကိုရောက်သွားပြီသာဝရလင်းနဲ့အလင်းကိုရောက်သွားပါအဲ့လိုမဟုတ်လို့ရှိရင်အမောင်းနဲ့ရောက်လိုက်အလင်းနဲ့ရောက်လိုက်အမောင်းနဲ့ရောက်တာတွေကအချိန်များတယ်လင်းတဲ့အပိုင်းတွေကအမတန်နဲ့တယ်လင်းတဲ့အပိုင်းတွေရောက်တဲ့အချိန်မှာတမန်လိုလိုလိုစင်အလုပ်ကလေးတွေနဲ့ပဲအချိန်ကုန်သွားပဲဒီအလင်းကိုတပ်ဖို့ရှိတဲ့အုပ်အုံချလိုက်ဖို့ဆိုရင်အမောင်းတော်တွေပြန်ရောက်သွားအမောင်းနဲ့ကြာလို့ရှိရင်အများဖြစ်တယ်လို့ပဲစန္ဒဝါဝါနဲ့ဘဝခရီးတို့ဒီလိုရှောက်ကြအေးအခုဒီနေ့တော့တန်တရာနဲ့ဂျုံတွေ့နေကြတဲ့အတွက်ကြောင့်ဘဝမှာအလင်းပိုင်းကိုရောက်လာတယ်လို့ဒီလိုပြောအဲဒီလိုအလင်းပိုင်းရောက်လာပြီဆိုတဲ့အကြံနဲ့ဘုရားတို့တွေကကိုယ်ဘဝနဲ့ဆက်ဟပ်ပြီးတော့ဟိုအသိဉာဏ်တစ်ခုကိုရရှိအောင်ဒုက္ခဝိမတ္တမှာအရေးကြီးအဲ့ဒီအသိဉာဏ်တွေဆိုတာဘာတွေလဲဘဝအရေးဟာသာဝရတွေးထားရမယ့်အချက်တွေအများကြီးရှိပါတယ်မစင်စားပဲမနေရပါဘူးစင်မစင်သားမိလို့ရှိရင်ဘုရားတို့တွေကတာမန်ပဲဒီလိုပဲဘဝတစ်ခုဆုံးသတ်တယ်။နံပါတ်၄စင်သားမှာပါလို့ဆိုဘာလို့တဲ့လဲဘာမလို့တဲ့လဲဒါအိုရင်စင်သားပဲမလို့တဲ့တာနဲ့လို့တဲ့တာအဲ့တော့မလို့တဲ့တာဘာလဲလို့ဆိုရသော်ပြားကဝါရိတတိလာလို့ခေါ်တာရှိတယ်မလုံတဲ့ဘူးဆိုတဲ့ကိစ္စပါလို့ဆိုရင်သူများအသက်တပ်ဖြတ်ခြင်းသူများဥစ္စာမတရားယူခြင်းသူတော်သားများပြစ်မှားခြင်းလိမ့်လေလက်စားပြောကြပြီးတစ်ဖက်သားအကျိုးပြတ်အောင်လုပ်ခြင်းဝိရစီဝါသုံးဆွဲခြင်းဆိုတာမလုံတဲ့ဘူးလေ။ဘာဖြစ်လို့မလုံတဲ့တာလို့ဆိုရင်ကိုယ့်အတွက်အကျိုးပြတ်လို့မလုံတဲ့တာလို့ဆို။ဒီလိုဆိုမေးကောင်းမေးလေပဲဒီညတဲ့တပ်ပြီးကြီးပွားနေတာကြတော့ကိုယ့်အတွက်အကျိုးပြတ်သလားလို့ပြောတယ်။အများကြီးပြည့်စရာရှိပါဘူး။ဒီဘဝအတွက်မှာသူများတဲ့တပ်ပြီးတော့ကြီးပွားတာတခဏလေးပဲ။တန်တရာမှာဘယ်လိုအကျိုးပြတ်တယ်ဆိုရင်ဖြစ်လျက်ဘဝမှာအသက်တိုပဲယောဂများမယ်။ကြည့်ပြီးတချို့ဆိုဝေးလာကြတဲ့ယောဂနဲ့ဝေးလာကြတဲ့မျက်စိကိုလည်းအင်္ဂါမပြည့်မစုံဒီလိုဟာမျိုးတွေအများကြီးဖြစ်လာတယ်ဒါကိုမမြင်ရတဲ့ငရေကြတာတွေပြောသေးဘူးလူ့ဘဝတွေပဲကြည့်လူ့ဘဝတွေမှာဘလောက်ပစ္စည်းတွေချမ်းသာချမ်းသာဟောလူချမ်းသာရေးချွတ်တက်လာတဲ့ပုံမှောင်တက်နေအဲ့ဒီလိုအခြေအနေကောင်းတွေကိုကိုမရနိုင်မရနိုင်တာဘာလို့လဲကိုလုပ်ခဲ့တဲ့ အကုသိုလ်ကံရဲ့အစမ်းအစတွေကြောင့်ကောင်းတဲ့အခြေအနေတွေရတယ်။ဟောအဲ့ဒီအနေနဲ့တစ်လျှောက်လုံးသွားရင်တဘောဆိုတာတခါတည်းပဲ။ဟိုကြောင့်ရင်ချွတ်တဲ့အသက်တူတဲ့ဆိုတဲ့ကိစ္စတွေကအပေါ်အဆုံးအဖြစ်ကလေးတွေပဲ။မြတ်စွာဘုရားဟောထားတဲ့ပါဏတိပါတော်အပ္ပယုကတောင်းတဲ့နေကောအသက်တူခြင်းကိုဖြစ်စေဘုရားဟော။ကိုယ်ရတဲ့သူများအသက်ကိုတူအောင်လုပ်တာဟော။တေချိန်မကြဘဲနဲ့သူများကိုတတ်တယ်ဆိုတော့ကိုယ့်လည်းတက်တူဒါကတော့တမန်တော်မှာတဘာဝကြတဲ့ကိစ္စတစ်ခုပဲပေါ့အကြောင်းအကျိုးညီရက်ဒါကြောင့်မို့ဒါမလုံတဲ့ဘူးဆိုတာအဲ့ဒါပေါ့အဋိဒါဒါနမလုံတဲ့ဘူးဆိုတာအေးဒါလောက်ထားတဲ့ပုံကိုတရားမှာစီးပွားရေးဘယ်တော့မှမအောင်ရဘူးအောင်းလာတယ်ပျက်စီးသွားတယ်မိလောင်တယ်ရေမျောတယ်အသိခံရတယ်စသဖြင့်စီဝိုင်းနဲ့ပတ်သက်ပြီးဘဝလေးခဏနေတာကိုစီဝိုင်းနဲ့ပတ်သက်ပြီးဒုက္ခရောက်တဲ့ပုံစံတွေအများကြီးရှိတာ။ဟောအဲ့ဒါတွေကအတိတ်ဘဝတွေကကိုလိုခိရကံတွေရဲ့အကျိုးဆက်တွေကိုခံစားဒါကြောင့်မလုံထိုက်ဘူးလို့ပြောတာနော်။တာမန်ကကြည့်ရင်လည်းအိန္ဒိယပစ္စည်းယူပြီးတော့ကိုချမ်းသာနေတဲ့ပုံစံတွေကြည့်ပြီးတော့လုံထိုက်တယ်လို့ထင်ကောင်းထင်လိမ့်။အတူကြည့်တယ်နဲ့အရှည်ကြည့်တာအရှည်ကြည့်ဖို့ပိုအရေးကြီးပါဖြစ်။နောက်ကာမိသုတိစာစာတော့ကောင်းကောင်းမမယင်းလောက်လာတဲ့ပုဂ္ဂိုလ်ဟာဘဝတစ်ခုရလာတဲ့အခါမှာလူစင်မမီတဲ့ပုဂ္ဂိုလ်ဖြစ်တယ်လူမုံများတဲ့ပုဂ္ဂိုလ်ဖြစ်တယ်ဒါလောကမှာသူရှိတာပေါ့နော်နိုင်ငံတကာမှာဥယျာဉ်တိုးတက်နေတာဂေးလက်စပီယန်လို့ဆိုတာအများကြီးတိုးတက်ချို့နိုင်ငံတွေမှာဂေးပါတီဂေးဂေးအက်ဆိုစီယေးရှင်းတွေဘာလို့တော့ဖြစ်တာပေါ့ဒါတော့အဲ့ဒီသဘောတရားတွေဟာတကယ်ကောင်းလာလို့ဆိုအဲတင်ချစဉ်းစားကြည့်လို့ရှိရင်ဓမ္မပြည့်စုံတဲ့ဘဝတစ်ခုပဲမပြည့်စုံတဲ့ဘဝတစ်ခုစိတ်ရင်းစိတ်ထားတာဆက်အကုန်လုံးမပြည့်စုံဖြစ်ရဒါအပေါ်ဆုံးအဖြစ်ကလေးပဲဟောဘုဒ္ဓဝါရနဲ့သူများကိုလေးလေးလေးစားပြောခံလို့ဆိုလောကမှာကိုယ်လုံးပဲနဲ့အဆွဆွဲခံရပြီးတော့ထောင်တန်းကြနေတဲ့ပုဂ္ဂိုလ်တွေအများကြီးရှိတယ်အထင်မှားပြီးတော့ဖန်ခံရတာလို့အထင်မှားပြီးတော့ဒီအရေးယူခံရတဲ့ပုဂ္ဂိုလ်တွေလောကမှာအများကြီးရှိတယ်မာမြင်မှကိုရှိမာမြင်ပြီးတော့ဖြစ်တယ်အဲ့ဒါမာရွေးတာဟာပုဂ္ဂိုလ်တစ်ဖက်ပုဂ္ဂိုလ်ရဲ့မာရွေးချက်လို့ပြောလို့မရဘူးကိုလုတ်ခဲ့တဲ့အားကြောင့်ဒီလိုမာခံတာအဲ့ဒါဘုဒ္ဓဘာသာဒါကြောင့်မလုတ်ထိုက်ဘူးလို့ပြောတာတန်မြာခရီးနဲ့ကြည့်လိုက်လို့ဆိုရင်လုတ်ရင်သူကဘဝဆက်ဆက်မှာအပြစ်တွေများတယ်ဒီဘဝမှာသူကောင်းစားကောင်းစားနေတယ်ဘဝမှာတော့သူကောင်းစားနေတယ်နောက်တစ်ခုကအကြည့်သူရမေရယကိုမရှောင်တဲ့ပုဂ္ဂိုလ်တရားမှာဖြစ်ပြန်ဖြစ်ပြန်ပေါ်မှာသူကအ ਨੇ ဆုံးကအယူအနှံဖြစ်ကြက်မပြေတဲ့ပုဂ္ဂိုလ်အယူအနှံလို့ဒါမျိုးသွားဖြစ်တယ်အဲအုံနောက်မပြေဘူးသင်လို့မရဘူးဆိုလို့ရှိရင်အိမ်မှာလည်းအသုံးမကျဘူးဘယ်မှာမှအသုံးမကျဘူးဘဝကြီးတစ်ခုမှာလူရဲလို့ဖြစ်လာပြီးအသုံးမကျတဲ့ဘဝကြီးနဲ့ပဲအချိန်ဖြုန်းသွားတာမျိုးလူလောကကြီးထဲမှာရှိနေတာဒီပြောကြမယ်အခုအဲမယ်ကဲဆိုင်ယန့်တို့ဘာလို့ပြောကြင်ပြောနိုင်တာဟောသူတို့ကဒါအဲဟိုမုန်တဲ့မကောင်းလို့လို့မဖြစ်လို့ညာဖြစ်လို့လို့ပြောကြင်ပြောမယ်ပေါ့တခြားအကြောင်းတွေဗိုင်းရပ်စ်ပိုးကြောင်းလို့ဘာလို့ဒီလိုပြောကြင်ပြောအဲ့ဒီလိုဖြစ်ရတာကိုကတန်ချမာနောက်ွယ်ရှိနေတယ်ပေါ့လူတိုင်းဖြစ်တာမှမဟုတ်တာပေါ့အေးဒါကြောင့်မလို့ဒီအလုပ်တွေဟာဝါရိတမလုပ်တဲ့အလုပ်ပဲရှောင်ရမယ်လုပ်တဲ့အလုပ်တွေကအားပဲကုသကောင်းမှုသူတို့ကောင်းမှုဆိုလို့ရှိရင်လူတွေရဲ့မျက်စိတွေမှာမမြင်တော့ဆိုဘုန်းကြီးတွေပြင်ပြီးလူတွေတန်းတာမြင်အဲ့ဒါလို့ပြောတာမဟုတ်နော်ကုသိုလ်ဆိုတာစိတ်ထတတ်လို့ရှိရင်ကုသိုလ်ရတာဒီအားကြီးပဲဥပမာအယောင်းဝယ်တစ်ခုလုံရရနေပြီးတော့ဘာကုသိုလ်တွေရမယ်ရနိုင်တယ်အနောက်ယောင်းဝယ်လုံရတယ်ကုသိုလ်ရမယ်ပစ္စည်းကုလာဝယ်တယ်တာယာတန်ဖိုးရှိတယ်ဒီပစ္စည်းကကောင်းတယ်ဒီပစ္စည်းကမကောင်းဘူးကောင်းတာမကောင်းတာအတိအရင်ပြောပြီးတော့ဒီအားဒီတန်ဖိုးရှိတယ်ဟိုအားဟိုတန်ဖိုးရှိတယ်။နားတဲ့လူပေါ်မှာမေတ္တာစိရနာထားပြီးတော့ရောင်းမယ်ဆိုလို့ရှိရင်ဒါကုသိုလ်ရတာပဲ။ဒါမေတ္တာလို့ခေါ်တယ်အဲ့ဒါ။အဲ့လိုလိုမဟုတ်ဘဲနဲ့ကောင်းတဲ့ပစ္စည်းတွေကိုမကောင်းတဲ့ပစ္စည်းညှပ်ရောင်းတာလို့เนาะ။အဲ့လိုမျိုးကြတော့ဒါမကောင်းတာလို့ခေါ်တယ်။မဟုတ်တာလို့ဒါဖြစ်သွားတယ်။အဲ့တော့အကောင်းတဲ့အဆုံးရှင်းရှင်းလင်းလင်းဒါကတော့ဈေးမတန်ဘူး။ပစ္စည်းရတဲ့ညံ့တယ်ဒါကတော့စိတ်တန်တယ်ပစ္စည်းကောင်းတယ်အကောင်းအဆိုးကြောင်းကျိုးခွဲခြားပြီးတော့ရတဲ့လူဟာကောင်းကောင်းမွန်မွန်ဖြစ်ပါစေလို့မေတ္တာထားလိုက်တာနဲ့ ရောင်းဝယ်ရင်ကနေကုသိုလ်ရပါမယ်။အိမ်မှာလူရင်းကရင်ကလည်းထမင်းချက်တဲ့ပုဂ္ဂိုလ်တွေလေအိမ်မှာချက်ပြုတ်တဲ့ပုဂ္ဂိုလ်တွေအေးကောင်းမွန်စားကြပါစေ။ကိုမိသားစုထဲမှာပဲဒီလိုထားလိုက်လို့ရှိရင်ဒါကုသိုလ်စိတ်ခေါ်တယ်။ကုသိုလ်စိတ်ဆိုတာကသူကအများကိုငဲ့ညာပြီးတော့တနာတဲ့စိတ်ကကုသိုလ်စိတ်။အဲ့ဒါကိုအင်္ဂလိပ်လိုပြန်တော့ wholesome state လို့ခေါ်တယ်။ wholesome ဆိုတာကကောင်းကျိုးချမ်းသာတွေကိုဖြစ်ပွားစေတတ်တယ်လို့ပြောတာ။အဲ့ဒီကုသိုလ်လို့ဆိုလိုက်တာနဲ့တခြားအရာတွေကိုမမြင်နဲ့ကိုယ်စိတ်ထဲမှာကောင်းတဲ့သဘောထားတွေဖြစ်တာလားမကောင်းတဲ့သဘောထားတွေဖြစ်တာလားဒါအပူအဓိကကြာအေဟုဆန်းဆိုတာဒီကုသဏမှာအများပေါ်မှာထားတဲ့မြင့်မြတ်ဖြူစင်တဲ့စိတ်တွေမှန်တယ်များဒါကုသိုလ်လို့မျက်စောပြားဟောတာကိုယ်စိတ်ထဲမှာစဉ်းစားကြည့်ပေါ့တခါတည်းရင်ညစ်ပတ်တဲ့စိတ်ပေါ်ရင်ပေါ်လာလိမ့်မယ်ကောင်းစားစေချင်တဲ့စိတ်ပေါ်တဲ့အခါပေါ်တယ်သူများကိုမနာလိုတဲ့စိတ်ပေါ်ခြင်းပေါ်မယ်။ဒီသူများကိုမနာလိုတဲ့စိတ်ဆိုတာကျမကောင်းတဲ့စိတ်ခေါ်တယ်။ဘာလို့လဲလို့ဆိုရင်ကိုယ့်ကိုမနာလိုတဲ့လူတွေ့ရင်ကိုယ်လည်းမခံနိုင်ဘူးလေ။အဲတော့ကောင်းတဲ့စိတ်မကောင်းတဲ့စိတ်ဆိုတာကိုယ်တိုင်မှာရှိနေသည့်အတွက်ကြောင့်ကောင်းတဲ့စိတ်ဖန်တဲ့များကိုကုသိုလ်လို့ခေါ်တာပဲ။ကုသိုလ်ဆိုတာကတော့အစိုးတရားတွေကိုဖယ်ရှားပြစ်နိုင်တဲ့သဘာဝဆောင်အားတစ်ခုပဲ။ဒီအစိုးတရားတွေကိုဖယ်ရှားပြစ်နိုင်ဖို့ဆိုတာလည်းပဲကိုယ်စိတ်ထဲမှာအကောင်းနဲ့အဆိုးဖြူနဲ့အမဲနှစ်ခုတွဲနေတဲ့ထဲမှာအမဲကိုနည်းနိုင်အောင်နည်းအောင်ဖြူစင်တန်ရှင်းအောင်ဒီလိုလုပ်အောင်အဲ့လိုဖြူစင်တန်ရှင်းအောင်လုပ်ရင်ရောင်းရင်းဝယ်ရင်ကနေပြီးတော့ကုသိုလ်ကောင်းမှုတွေဖြစ်နိုင်တာပဲနောက်ဆုံးပဲကိုကုသိုလ်ရအောင်နေတဲ့နေ့တွေကကြည့်မေတ္တာထားမယ်အများကိုမေတ္တာထားမယ်အားလုံးအဆင်ပြေကြပါစေစီဝါဥစာတွေတိုးတက်ကြပါစေ။ကို့အပေါင်းအသင်းတွေကဘယ်သူမှချင်းကြောကြားသွားတယ်အောင်မြင်သွားတယ်ဝမ်းသာတယ်နော်ကြည်ညိုတယ်ပီတိဖြစ်တယ်ဒါအားခေါ်လို့မုဒိတာလို့ခေါ်တယ်။ဒီဝမ်းသာချင်းကြောကြားမှုကအောင်မြင်ကြီးပွားမှုကမဆုံးရပါစေနဲ့ဒါမုဒိတာပွားတယ်လို့ခေါ်တယ်ပေါ့။အားလုံးအောင်မြင်ကြပါစေဆိုရင်ဒါမေတ္တာလို့ခေါ်တယ်ပေါ့။တခါတည်းကအစင်မပြေလို့စီးပွားရေးအစင်မပြေလို့နေကြသွားတဲ့ပုဂ္ဂိုလ်ဩအစင်မပြေရတယ်အစင်ပြေသွားပါလေအစင်မပြေမှုကနေလွတ်မြောက်ပါလေဒါကရုဏာလို့ခေါ်တယ်အဲ့တော့မေတ္တာဖြစ်ဖို့လို့ကရုဏာဖြစ်ဖို့လို့မုဒိတာဖြစ်ဖို့လို့ဆိုတာလူတွေထဲမှာဒါတွေကကုသိုလ်တရားတွေပဲအလွန်မောင်မြတ်တဲ့ကုသိုလ်တရားတွေပဲအဲ့ဒါနဲ့တည်းပဲကုသဏမှာကောင်းကျိုးချမ်းသာတွေကိုရရှိနိုင်တဲ့ကုသိုလ်တွေလုံပြီးသားဖြစ်နေပါလေကုသိုလ်တွေဖြစ်နေတာပဲတော့ကိုမေရှင်တင်ငါးရီကောင်းစားစေခြင်းနဲ့မေတ္တာနေကြနေတဲ့ပုဂ္ဂိုလ်အပိတ်ကူညီပေးတဲ့ကရုဏာကိုယ့်ရဲ့တာတဲ့ပုဂ္ဂိုလ်ဝမ်းသာတဲ့မုဒိတာဥပိ္ပခာဆိုတာလူတွေကတလွဲ့နားလည်နေဥပိ္ပခာဆိုတာလုံတဲ့လုံထိုက်တာကိုလုံတယ်ကိုယ့်ကိုစော်ကားသွားလည်းပဲစိတ်မဆိုးဘူးကိုယ့်ကိုချီးမွမ်းချီးမြှောက်လည်းပဲသူကဟိုဝမ်းမသာဘူးစိတ်ဓာတ်ကိုတည်တည်ငြိမ်ငြိမ်ထားပြီးလုံတဲ့နာကိုလုံတာဒါဥပိ္ပခာလို့ခေါ်တယ်။ဥပိ္ပခာဆိုတာအားလုံးဟာကိုယ်ကံနဲ့ကိုယ်ပဲ။ငါဆက်သွားလဲငါကပ်ပါတာမဟုတ်ဘူး။ငါ့ကိုချီးမွမ်းပြောလဲတကယ်ငါဖြစ်မှဖြစ်တာလို့။ဒီချီးမွမ်းခြင်းကဲ့ရဲ့ခြင်းဆိုတဲ့အပေါ်မှာစိတ်ကိုဘယ်လိုမှမထားဘဲနဲ့ကိုလိုတဲ့ငါလို့ထားဥပိ္ပခာလို့ခေါ်တယ်ပေါ့။အမတန်မောမြတ်တယ်ပေါ့။အဲ့တော့စာပေနဲ့ပြောမယ်ဆိုလို့ရှိရင်မေတ္တာပွားတယ်ဆိုတာအဝိဓာဟောတုကြံကင်းကြပါစေခက်ခဲတွေလွန်မြောက်ကြပါစေပေါ့။နောက်ဒုက္ခိအတ္တနံပရိကရံတုသူဘဝခရီးကိုသူချမ်းသာတာရှောင်နိုင်ပါစေ။ဘဝခရီးကိုအစဉ်တပြေရှောင်ပါစေတော့မေတ္တာ။ကရုဏာကြတော့ဒုက္ခမောဆန်းတုအခက်ခဲတွေဆင်းရဲတွေကလွတ်ပါစေ။ပြဿနာတွေကလွန်မြောက်ပါစေ။မုဒိတာကြတော့ယထာလတ္ထတံပတ္တိတောမာဝိကိသံတုယထာတဲ့အခြေအနေကောင်းတွေမဆုံးရှုံးကြပါစေ။ဇာမုဒိတာစေခေါ်ဥပိ္ပခာစကြတော့တပိတ္တကမ္မတကသူလည်းသူကံတန်ဖြစ်မှာပဲငါလည်းငါကံတန်ဖြစ်မှာပဲချစ်ချင်းမုန်းခြင်းဆိုတာမျိုးဟာထားတယ်မဟုတ်ဘူးကုညီစရာရှိရင်ကုညီမယ်ဆိုစိတ်ကိုတည်တည်ငြိမ်ငြိမ် equanimity လို့ခေါ်တယ်အဲ့ဒီဥပိ္ပခာစိတ်ကိုတည်ငြိမ်အောင်ထားနိုင်အဲ့ဒီလိုမေတ္တာကရုဏာမုဒိတာဆိုတဲ့ဥပိ္ပခာဆိုတဲ့ဒီပြမစုံတရားတွေဟာတကယ်တော့ဝေကြီးတဲ့နာအကုန်ကြမခံရဘဲနဲ့ဒီအမြဲတမ်းမကောင်းတဲ့ဘဝတန်တရားမှာကိုယ်ကိုယ်နဲ့စုဆောင်းရမယ့်ကုသိုလ်တရားတွေဖြစ်တာပေါ့ အဲ့တော့စီးပွားလေးတွေမဆူဆောင်ပဲနေမေတ္တာကရုဏာမုဒိတာဥပေက္ခဆိုတဲ့ဒီကြက်ခိုင်တဲ့ဘောမြတ်တဲ့စိတ်ဓာတ်တွေကိုလည်းဒီဘဝမှာကိုယ်တန်တာမှာခိုင်မအောင်တည်ဆောက်ပါလေ establish လုပ်အောင်မရှိသေးရင် cultivate လုပ်မယ် cultivate လုပ်ပြီး establish လုပ်မယ် strong ချက်အောင်လုပ်မယ်အဲ့ဒါလို့လုပ်သွားမယ်ဆိုလို့ရှိရင်ဒီမေတ္တာစိတ်ကရုဏာစိတ်မုဒိတာစိတ်တွေဟာ online ဖြစ်သွားပြီးတော့နောက်ဘဝမှာလည်းမေတ္တာရှိတဲ့ပုဂ္ဂိုလ်ကိုကြည်တတ်တဲ့ပုဂ္ဂိုလ်အခုလူဘဝမှာလူတွေမှာကြည့်တယ်ချို့ကအကူအညီမကူညီတတ်တဲ့ပုဂ္ဂိုလ်တွေအများကြီးရှိတယ်ချို့ကျတော့ကူညီတတ်တယ်ဟောလူစိတ်တွေကိုယ့်အကူပဲကိုယ်စားစစ်ကြည့်အာမေတ္တာစိတ်ညာတော့ကရုဏာစိတ်ကြီးကဲမေတ္တာမရှိဘူးဆိုလို့ရှိရင်ဘာဖြစ်တတ်တော့ဘုံဒီတောင်းခြင်းကိုမုတ်ပွားကရုဏာမရှိဘူးဆိုရင်ဘာဖြစ်လဲ yes it creativity ကြံတန်းနဲ့ yes it တယ်ဆိုတဲ့စိတ်အဲ့ဒီစိတ်ရှိတဲ့ပုံပုံတွေကဒီဘဝလည်းပဲရက်စက်တယ်နောက်ဘဝလည်းရက်စက်တယ်ဆိုတဲ့ပုံပုံတွေပဲဖြစ်တာ create ပါစပ်နောက်မုရိတာမရှိတဲ့ပုံပုံတွေကဘာဖြစ် jealousy သူများကြီးပွားတွတ်တဲ့ရင်မနာလိုဘူးအကောင်းမပြောဘူး jealousy တွေဖြစ်တက်တက်ဘုမအကုသိုလ်တွေပဲထပ်တိုးနေပေါ့ဟောအဲ့ဒါကြောင့်မလို့ကောင်းရတဲ့စိတ်နှလုံးသားတွေကိုယ်ချိန်မှာထားနိုင်ပြီဆိုလို့ရှိရင်ပစ္စည်းဥစ္စာဆိုတဲ့ဌာနချင်းတွေလည်းပဲစုဆောင်နိုင်တယ်ခုလိုပြောတဲ့မေတ္တာကရုဏာမုဒိတာဥပေက္ခာလို့ဆိုတဲ့မောမြတ်တဲ့စိတ်ဓာတ်တွေကိုလည်းကိုယ်တဏ္ဍာမှာတည်ဆောက်ထားမယ်ဆိုလို့ရှိရင်ပစ္စည်းဥစ္စာကိုအမြင်ပြုပြီးဒီဘဝမှာချမ်းသာမယ်ကျွယ်ဝမယ်နော်ဒီမေတ္တာကရုဏာမုဒိတာဥပေက္ခာဆိုတဲ့ဒီမဇ္ဈိတရားကြီးပတ်ပိုးထားတဲ့အတွက်ကြောင့်ဒီဘဝမှာအစဉ်ပြေရုံနဲ့မကဘူးတန်တရားပါထိပ်ပြီး online ဖြစ်ပြီးနောက်ဘဝကြတော့လေမေတ္တာထားတတ်တဲ့ပုဂ္ဂိုလ်ကရုဏာကြီးမားတဲ့ပုဂ္ဂိုလ်မုရိတာများတဲ့ပုဂ္ဂိုလ်လို့ဆိုပြီးဘဝခရီးမှာအမတန်မှဆုပြေတဲ့ဘဝခရီးကိုရှောင်လာနိုင်မှာဖြစ်ပါတယ်။အဲ့ဒီတည်းနောက်ဆုံးဘုရားသန္တနာတော်နဲ့ကြုံတွေ့တဲ့အခါမှာလေးအတိတ်တစ်ခုလေးဝင်မှုလို့လေ။ဘာလဲဆိုရင်တပ်ပေသင်္ခါရအနိစ္စတို့ရထားတဲ့ဟာတွေကတစ်ခုမှမပြေဘူးဒုဘဝကြီးလည်းမငြင်းဘူးဆိုရင်ဒီအတွေးလေးတော့ရှိတာဒီအတွေးမရှိရင်ရထားတဲ့အခြေအနေကြီးပေါ်မှာစုံမဲ့ပြီးတော့တွဲတာတာဖြစ်ပြီးတော့လူဟာဒုက္ခတွေစိတ်ဆင်းရဲမှုတွေကြုံတတ်တယ်ပေါ့။ဒါပေသင်္ခါရအိစ္ဆာဘယ်ယာမတို့မမြဲဘူးနောက်ဆုံးမှာမခန္ဓာကိုယ်ကအခုလူပြိုနေတယ်။နောက်ကျတော့အိုးလာလိမ့်မယ်။အခုငါပစ္စည်းတွေရှိတယ်။နောက်တစ်ချိန်ကျတော့ပစ္စည်းသွားလိမ့်မယ်။ငါအကုန်ထားရမယ်။အဲ့တော့အားလုံးမှာတနေ့ကျလို့ရှိရင်ခွဲခွာပြီးတော့သွားကြရမယ်။မခွဲခွာရင်တို့ဘာတွေတော့မလဲ။သင်္ခါရတရားဆိုတာဘယ်အရာမှမများဘူးမြတ်စွာဘုရားဒီနေ့နောက်ဆုံးတနေ့ကျတော့တေဆုံးပြိဋိဘံဆံသွားတယ်ဆိုတဲ့ဒီအတွေ့အလေးဒီအသည့်စိတ်ကလေးကသာသနာတော်နဲ့ကြုံတဲ့အချိန်ဒီမှာတိဆောက်ထားလို့ရပါတယ်အဲ့ဒါတိဆောက်သွားလို့ရှိရင်ဘဝပေါ်မှာတွေ့တာတဲ့ဘဝတဏှာကိုဖယ်ရှားနိုင်တဲ့အတွက်ကြောင့်နောက်ဘုရားရှင်နဲ့တွေ့တဲ့အခါဒီအတွေ့အလေးကအခြေခံပြီးတော့တန်တရာဝတ်ကကျွတ်နိုင်လောက်အောင်ပါရမီကုသိုလ်တွေစီကိုအထောက်ပြီးဘုရားနေမှာဆရာရလာမှာဖြစ်ပါလေ။ဒါကြောင့်တရားချက်ခင်ပြုလို့ရှင်ပြိတ္တတို့အနေနဲ့အမြဲဆုံးအစဉ်ဖြစ်တဲ့အနေစာတင်ညာမမြဲတဲ့အမှတ်အလားလေးကိုကိုယ်စိတ်ထဲမှာတည်ဆောက်နိုင်အောင်ကြိုးစားအထောက်ကြပါ